VOA မြန်မာဝိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့ COVID-19 ကပ်ရောဂါကုသရေးမှာ Remdesivir ဆေးကိုကမ္ဘာမှာပထမဆုံးနိုင်ငံအဖြစ် American ပြည်ထောင်စုကဘာကြောင့်အတည်ပြုပေးလိုက်တာလဲ။ American နဲ့အာရှနိုင်ငံတချို့မှာပဲစတင်ဆန့်သက်နေတဲ့ Remdesivir ဆေးကိုမြန်မာနိုင်ငံမှာဆန့်သက်အသုံးပြုနိုင်မယ့်အလားအလာဘယ်လိုရှိသလဲ။စာရာတွေကိုနားဆင်ရဖို့ရှိပါတယ်။ကျွန်မအင်ဂျင်နိုင်ပါ။Antiviral လို့ခေါ်တဲ့ virus ကိုတိုက်ဖြတ်တဲ့ဆေးတစ်မျိုးဖြစ်တဲ့ Remdesivir ဆေးကို COVID-19 ရောဂါကုသရေးမှာဘလောက်ထိစိတ်ချရတယ်လဲဆိုတဲ့အဖြစ်အတိအကျမရှိသေးဘူးလို့ New York မြို့ Wyckoff Heights ဒုတိယဆေးရုံအုပ်ကူးစက်ရောဂါအထုကဒေါက်တာဇီယာတက်က VOE ကိုပြောပါရယ်ဒီဆေးကြောင့် coronavirus နဲ့သေဆုံးမှုနှုန်းဘလောက်ရော့ကျစေတယ်လဲဆိုတဲ့ရလဒ်အခုချိန်ထိထွက်မလာသေးဘူးလို့သူကဆိုပါရယ
် Remdesivir the antiviral effect ရှိတယ်ဒါသေချာတယ်ဒါတရားရခိုင်လုံးသေချာတယ်ဘလောက်ကြီး effective ဖြစ်တယ်လဲ affected တော့ဖြစ်တယ်ဟိုဒါပေမဲ့ဘလောက်ကြီးထိ potency effective ဖြစ်တယ်လဲဆိုတော့ဒီနေ့ဒီအချိန်ထိဟို ID drug တူတော့မဟုတ်ဘူ
းအရင်က Ebola virus အတွက် American ပြည်ထောင်စုမှာစတင်တီထွင်ခဲ့တာဖြစ်ပြီးအဲ့ဒီဆေးကိုအခု COVID-19 ရောဂါကုသရေးမှာ CDC American ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနဒေါက်တာ Anthony Fauci အဖွဲ့ဦးဆောင်ပြီးCOVID လူနာအယောက်1000ကိုစတင်ဆန့်သက်ကုသပေးခဲ့ကြောင်းဒေါက်တာဇီယာသက်ကပြောပါရယ
် ACWD study ကိုပေါ်အောင်ပေါ့เนาะကျွန်တော်ဒီ COVID-19 မှာဆိုရင်တော့ ACWD study က very first ပေါ့ပေါ့လူယောက်1000စံထားတဲ့ data ပါဒါသူတို့ကဒီ data တွေ preliminary data ကိုသူကစပြီးပြောပြလိုက်တာ။ဘာပြောပြလိုက်တာလဲဆိုတော့ Remdesivir ပေးထားတဲ့လူနာနဲ့ standard of care ပေါ့เนาะဘာလို့လဲဆိုတော့ဒီဆေးအသစ်တစ်ခုသုံးလို့ရှိရင်ကျွန်တော်တို့က standard of care နဲ့အမြဲတမ်းတိုင်းချင်ရပါတယ်ဒီက trial မှာ standard of care ဆိုတာဒီယောဂါမှာဆိုလို့ရှိရင်တော့ oxygen ပေါ့တောင်းမွေဖန်လို့ရတယ်ပေါ့ဆိုတော့ပြလိုက်တဲ့အခါဆေးရုံကနေ Remdesivir ပေးထားတဲ့လူနာနေ၄ရက်နဲ့၄ရက်သက်သက်ပေါ့6 block ပွာပါတယ်ဒီကွာတယ်ပေါ့တော့ဆေးရုံကနေ discharge လုပ်နိုင်တဲ့ဒီကပွာပါတယ်ဆိုတော့ပြဒါသူအနေနဲ့ပြထားတဲ့အပိုင်းဒီဆေးရုံကနေ discharge လုပ်နိုင်တဲ့အပိုင်းကိုသူကပြထားတာ okay ဒါပေမဲ့ mortality ဆိုတဲ့သေနှုန်းကလာသေးပါဦးအေးဒါလူရောက်တထောင်မှာဆိုတော့အဲ့ဒီ data ရောက်လာတဲ့အခါမှာ9ရက်ဆေးရုံကနေပွားတယ်ဆိုတော့ဆေးရုံကနေဆင်းတယ်ဆိုတဲ့သဘောတော့လူကရှင်လို့ပေါ့နော်လူတွေကအကုန်လုံးကျွန်တော်တို့အကုန်လုံးဒီ scientist တော်တော်များများဒီလိုပဲတတ်မှတ်လိုက်တယ်ဆိုတော့ကြောင်းဒီဆေးကို FDA က approve for the COVID-19 အတွက်ဆိုပြီးတော့ first in the whole world my United States ကစပြီးတော့ approve လုပ်ပေးတယ်
ကိုရိုနာဗိုင်းရပ်စ်ကူးစက်မှုစတင်ပြန့်ပွားခဲ့တဲ့တရုတ်နိုင်ငံမှာလည်း Remdesivir ဆေးနဲ့စမ်းသပ်ကုသမှုတွေလုပ်ခဲ့ပေမဲ့ရပ်ဆိုင်းခဲ့တာတွေ့ရတယ်လို့ဒေါက်တာဇီယာသက်ကပြောပါရယ
်ဆိုတော့ဒီတရုတ်ပြည်ကဒေတာကဘာကိုပြောသလဲဆိုတော့လူနာဒီတေနှုံးဒီ Remdesivir သုံးထားတာနဲ့ Remdesivir မသုံးထားတာနဲ့တေနှုံးဘာမှသိမပွားပါဘူးစနစ်နဲ့14%လောက်ရှိပါတယ်တကယ်တော့ Remdesivir သုံးတဲ့ဒီမှာ14%လောက်ရှိပြီးတော့ဟိုကျွန်တော်တို့ပါ standard of care ပေါ့နော် oxygen ပေးတယ်လို့အားလုံးကြားဒီ supportive care ပေးတဲ့လူကစနစ်ရခဲ့တယ်ဆိုတော့အဲ့ဒီ data လေးပဲထွက်ပြနေတယ
်တရုတ်ကပေးတဲ့အချက်လက်တွေအရ Remdesivir ဆေးအာနိသင်အပေါ်မျှော်လင့်ချက်ပျောက်ဆုံးနေခြင်း American ကျန်းမာရေးဌာနဘက်ကလူအယောက်1000ကိုဒီဆေးနဲ့ဆန့်သက်ကုသပြီးကနဦးရလက်တွေကိုထုတ်ပြန်ခဲ့တာဖြစ်တယ်လို့ဒေါက်တာဇီယာသက်ကဆိုပါတယ်လက်ရှိ American အပါအဝင် Japan, Pakistan စတဲ့အာရှနိုင်ငံတို့မှာပဲစတင်ဆန့်သက်နေတဲ့ Remdesivir ဆေးကိုမြန်မာနိုင်ငံအတွက်ရောမျှော်လင့်ချက်ရှိနိုင်သလားဒေါက်တာဆီယာတက်ကတော့အခုလိုပြောပါရယ
်ကျွန်တော်သိတဲ့လောက်ကတော့ပမာနိုင်ငံမှာဒီ WHO လုပ်တဲ့ clinical trial တွေအများကြီးရှိပါတယ်မလေးရီးယားတို့ TB တို့အပိုင်းနေရှိပါတယ်ပေါ့နော်ဒါပေမဲ့လည်းတို့ the biggest clinical trial ဖြစ်တဲ့ HIV trial တို့ဒီလိုဟာမျိုးတွေကတော့ပမာနိုင်ငံကိုတို့ဟိုပတ်သက်မှုမရှိသေးပါဘူးဆိုတော့တကယ်လို့ဒါပါဝင်ပတ်သက်မှုရှိထားလို့ရှိရင်တော့ connection ရှိထားရတဲ့ကြောင့်လို့ရတာကြရတာတွေ့ရတာပေါ့နော်တို့ ਨੇ သိတဲ့အခါကျတော့ဒါပေမဲ့လည်းမရနိုင်ဆိုတော့မရှိပါဘူးဆိုတော့ဒီဆေးတွေကိုရနိုင်လားဆိုတော့ antiviral အတွက်ကတော့နည်းနည်းတော့ခက်ခဲပါတယ်။ဘာဖြစ်လို့လဲဆိုတော့ဟို US အနေနဲ့ကကျွန်တော်နားလေတော့ကအလုံးကြီးသိန်းခွဲရှိမယ်တူတယ် viral ဆိုတော့အဲ့ဒါကြီးအကုန်လုံးက US ဆိုပဲပြရမှာ။ကျွန်တဲ့နိုင်ငံတော့တို့ distribute မလုပ်ဘူးနဲ့တူပါတယ် Gilead တဲ့
။ Remdesivir ဆေးကို American company ကြီးတစ်ခုဖြစ်တဲ့ Gilead Science ကထိန်းချုပ်ထားတာပါ။FDA ကဒီဆေးကိုအတည်ပြုပြီးရပိုင်းအတွင်းမှာပဲ American နိုင်ငံတော်အမြန်ဆုံးဖြန့်ချီကုသပေးနိုင်ရေးကြိုးပမ်းသွားမှာဖြစ်တယ်လို့ American ကျန်းမာရေးတာဝန်ရှိသူတွေကလည်းပြောကြားခဲ့ပါတယ်ရှင်။